ထိုင်းနိုင်ငံမြောက်ပိုင်းကနိုင်ငံတွင်မှပြင်းထန်နေကြတဲ့လူငယ်23ဦးကိုကယ်ထုတ်နိုင်ရေးနဲ့ပတ်သက်လို့စေတေရေးအဖွဲ့တွေကအပူတပြင်းစီစဉ်နေကြတယ်ဆိုပေမဲ့လည်းဘယ်နည်းလမ်းကအကောင်းဆုံးဖြစ်မလဲဆိုတာကိုမဆုံးဖြတ်နိုင်သေးပဲရှိနေပါတယ်။မိုးရေအပြင်းထန်ရွာတက်တဲ့မုတ်သွန်ရွာတွေဖြစ်နေတာကြောင့်လည်းဓာတီဥက္ကကုဘတ်မှာမရှိတဲ့အခြေအနေနဲ့ကြုံနေရတာပါ။စေတေရေးကြိုးပမ်းမှုတွေနဲ့လက်တွေ့ကြုံနေရတဲ့အခက်အခဲတွေအကြောင်းကိုတော့ကိုကျော်ဝင်ကဆက်ပြီးပြောပြပါမှာ။
ကြောက်ဆုံးနေပြီးတော့10ရက်အကြာတနင်္လာနေ့ကပြန်ရှာတွေ့ခဲ့တဲ့ထိုင်းလူငယ်ပေါ်လုံးသမား12ဦးနဲ့နိပြတူတို့ကိုပိတ်မိနေတဲ့ဂူရဲကနေပြီးတော့ဘလို့ကဲထုတ်ကြမလဲဆိုတာနဲ့ပတ်သက်ပြီးနိဗန်းရှာဖွေမှုတွေကိုကယ်ဆယ်ရေးသမားတွေနဲ့ကျွမ်းကျင်သူတွေအကြီးအကျယ်ခေါင်းငင်းရိုက်ပြီးတော့ဆွေးနွေးနေကြရတော့မှာပဲလောဆယ်တော့လုံမြောက်နိုင်တဲ့နိလန်တစ်ခုဖြစ်တဲ့ရေငုပ်ပြီးတော့ဂူရဲကနေပြန်ထွက်နိုင်မှုပိတ်မိနေသူ13ဦးလုံးကိုရေငုပ်တင်တိုင်းနေပေးထားပါပြီရေငုပ်ဝတ်စုံတွေလည်းပေးထားပါပြီဒီလိုင်းလူထဲမှာပိတ်မိနေသူတွေစီကိုတခြားနေရာကနေပြီးတော့ဘလို့ဝင်လို့ရနိုင်မလဲဆိုတဲ့အလမ်းကြောင့်ကိုလည်းကေဇယ်အေးသမားတွေနဲ့ကျွမ်းကျင်သူတွေရှာဖွေနေကြပါတယ်။ဒါပေမဲ့လည်းအခုချိန်ထိအကောင်းဆုံးနည်းလမ်းကဘာလဲဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူး။ဂူထဲမှာဝင်နေတဲ့ရေတွေကိုလည်းမနာတမ်းဆုတ်ထုတ်နေတာတနာရီကို1စင်တီမီတာလောက်ပဲညော့နေပါတယ်။ Australia နိုင်ငံ New South Wales ဂူတွင်ပိတ်မိသူများကေဇယ်အေးဖွဲ့ရဲ့ကောင်းဆောင် Alan Worrell ကဘလို့ကမှာတော့အကောင်းဆုံးလမ်းကြောင်းဆိုတာမရှိသေးဘူးလို့ VOE ကိုပြောပါတယ်။
There's no best option coming in from another entrance, but that hasn't been found yet. So
the ကောင်းဆုံးလမ်းကြောင်းမရှိသေးပါဘူး။တခြားဝင်ပေါက်တစ်ခုကနေဂူထဲကိုဝင်မယ်ဆိုတဲ့ကိစ္စကလည်းဘယ်နေရာကဝင်မလဲဆိုတဲ့လမ်းကြောင်းကိုဆံမတွေ့သေးပါဘူး။အဲဒါကြောင့်ဂူထဲဝင်ဖို့ဘယ်လမ်းကြောင်းကအကောင်းဆုံးဖြစ်မယ်ဆိုတဲ့အမှတ်ခံချက်ဒါမှမဟုတ်လမ်းညွှန်ချက်မရှိသေးပါဘူး။ဂူထဲဝင်နိုင်မယ့်အပေါက်တစ်ခုထပ်ဖောက်ဖို့ဆိုတာကလည်းအချိန်တော်တော်ကြာပါလိမ့်မယ်
။ပိတ်မိနေတဲ့သူတွေရှိတဲ့နေရာကိုရောက်အောင်ရင်းနှုတ်သမားတွေကအချိန်6နာရီကြာအောင်တွားရပြီ။အပြန်ခီးက9မိုင်ကြာပါတယ်ဂူဘောဝါကနေသူတို့ရှိတဲ့နေရာက2မိုင်ခွဲလောက်ဝေးတာပါနောက်ကြည့်နေတဲ့ရေတွေနဲ့အမောင်ထဲမှာရေငုပ်သွားမယ်အဖြစ်ကကလေးတွေအတွက်ကြောက်စရာကောင်းလိမ့်မယ်လို့ Alan Worrell ကဆက်ပြောပါတယ
် Pretty scary being in the dark it's going to be muddy water they won't be able to see anything
အမောင်ထဲမှာဖြစ်နေတာကကြောက်စရာကောင်းပြီးဆွန့်ရည်တွေကလည်းရှိနေတဲ့အတွက်ကြောင့်ဘာမှမြင်မှာမဟုတ်ပါဘူးအဲ့ဒီအခြေအနေတွေကကလေးတွေအတွက်အခက်အခဲဆုံးအခြေအနေဖြစ်ပါလိမ့်မယ်ဒီလိုအခြေအနေတွေထဲမှာတည်တည်ငြိမ်ငြိမ်ရှိနေတိုင်းမှသူတို့ကိုအပြင်းအအောင်ကယ်ထုတ်နိုင်မှာပ
ါပိတ်မိနေတဲ့သူတွေကိုကယ်ထုတ်ရေးမှာမခက်မှန်းနိုင်တဲ့အခက်အခဲတွေတော်တော်များများရှိနေပြီးတော့အဲ့ဒီထဲမှာလောလောဆယ်ကြုံရတာကတော့မိုးပါမဟုတ်တော့မိုးရပြီးဖြစ်လို့မိုးတွေတဲတဲမဲမဲရွာတတ်ပြီးရေတွေကူတဲ့ကိုအများပြတ်ထပ်ပြီးတော့ဝင်လာမဲ့ပြဿနာကတော်တော်ဆိုးရင်ရပါလေအခုစနေတနင်္ဂနွေမှာကပဲမိုးတိထန်စွာရွာတော့မယ်လို့မိုးလေပတာခမန်းချက်တွေထွက်နေပါလေရေငုပ်ပြီးတော့ပြန်ထွက်ဖို့ဆုံးဖြတ်မယ်ဆိုရင်ဒီဆုံးဖြတ်ချက်ချဖို့အချိန်တိတ်မရှိတော့ဘူးလို့လဲဩစတြေးလျနိုင်ငံ New South Wales ဂူရင်းပိတ်မိသူများကယ်ဆယ်ရေးအဖွဲ့ခေါင်းဆောင် Alan Worrell ကပြောပါတယ
် Storm the rain is heavy on Sunday so they don't have many days to make a decision and start moving
ဆမ်မတ်တင်းငွေနေမှာမိုးရေအပြင်းထန်ရွာမယ်လို့ဆိုတဲ့အတွက်ဆုံးဖြတ်ချက်ကိုချပြီးလွတ်ဖို့ဆိုရင်အချိန်တက်ရမှမဟုတ်တော့ပါဘူးဂူထဲမှာနေရာတော်တော်များများကရေတွေပြစ်နေတဲ့ကိစ္စကပြဿနာလို့ကျွန်တော်ထင်ပါတယ်ရေတွေကလိုင်းကူးမျက်နှာချက်အထိရောက်အောင်ဆူဆူဝါးဝါးရှိနေတာကျန်လာတဲ့လမ်းရဲ့တဝက်လောက်ရောက်မှပဲစစ်ချက်လက်ချနားလို့ရနိုင်မယ့်နေရာတစ်ခုရှာတွေ့လိမ့်မယ်လို့ထင်ပါတယ်
American, Australia, Britain နဲ့တရုတ်နိုင်ငံတွေပါဝင်နိုင်ငံတကာကရင်းကုန်သမားတွေလည်းကယ်ဆယ်ရေးမှာပါဝင်နေကြပါတယ်။ပိတ်မိသူတွေကိုကယ်တင်ရေးမှာစိုးရိမ်ရတဲ့ကိစ္စတွေထဲကတစ်ခုကတော့ပိတ်မိနေသူတွေရဲ့ကျန်းမာရေးနဲ့စိတ်သက်ကြန့်ခံရေးပါ။ဘလော့ဇယ်ထိုင်းရတဲ့ကဆေးဝန်ထမ်းတွေကလေးတွေနဲ့အတူရှိနေပြီးတော့ကလေးတွေရဲ့ကျန်းမာရေးအခြေအနေကောင်းကြတယ်လို့ဆိုပါတယ်။ဖလိုင်းကူထဲမှာပိတ်မိပြီးတော့ပြန်ထွက်လာနိုင်ခဲ့ကြတဲ့နိုင်ငံတကာကအတွေ့အကြုံရှိတဲ့သူတွေကလည်းထိုင်းနိုင်ငံထန်လောင်းကူထဲကလူငယ်တွေကိုစစ်ကြမကြဘူးဝိုင်းပြီးတော့အပေးနေကြပါလေအဲ့ဒီမှာပြီးခဲ့တဲ့2020ခုနှစ်ကချီလီနိုင်ငံမိုင်းတွင်းထဲမှာ69ရက်ကြာပိတ်မိနေခဲ့တဲ့လူတွေကစူပါမာရီယိုလိုလူတီများတဲ့မာရီယိုစပူးဗီဒါကစပိန်ဘာသာနဲ့မူချာဖော်ဒါဇာလိုဗီဒီယိုကနေသင်အပေးစကားပြောပါတယ်မြန်မာလိုဆိုရင်တော့အတင်ထားကြတောင့်ထားကြလို့အဓိပ္ပာယ်ရပါတယ်